အမေရိကန်ပြည်ထောင်စုအရှေ့မြောက်ပိုင်းနယူးအင်္ဂလန်ဒေသနဲ့မန်ဆက်ချူးဆက်ပြည်နယ်အရှေ့ပိုင်းမှာနှင်းမုန်တိုင်းတွေတိုက်ခတ်ခဲ့တာမှာခံမှန်းထားတာထက်ကိုပိုပြီးတော့နှင်းတွေကျခဲ့ပါတယ်။မန်ဆက်ချူးဆက်ပြည်နယ်မှာဆိုရင်ဒီနှင်းမုန်တိုင်းဝင်ရောက်ခဲ့ပြီးတဲ့နောက်အင်ပတန်အေးခဲ့တဲ့လေအေးတွေဆက်တိုက်နေတာကြောင့်ပြည်သူတွေကိုအိမ်ပြန်မထွက်ကြဖို့အတွက်ပြည်နယ်အုပ်ချုပ်ရေးမှူးချာလီဘေကာကတနင်္ဂနွေနေ့ကတိုက်တွန်းခဲ့ပါတယ်။နှင်းအများဆုံးကျခဲ့တဲ့ Ipswich မြို့မှာတနင်္ဂနွေနေ့ကဆိုရင်နှင်းအမြင့်လက်မ20ဖြစ်ခဲ့ပါတယ်။လေပြင်းတိုက်နှုန်းကလည်းတနအီကိုမိုင်60ကျော်နှုန်းနဲ့တိုက်ခတ်နေတာမို့လမ်းပေါ်ထွက်ဖို့မသင့်ဘူးလို့ပြည်내အုပ်ချုပ်ရေးမှူးဘေကာကဒီတနင်္ဂနွေနေ့မနေ့ပိုင်းကပြောကြားခဲ့ပါတယ်။တနင်္လာနေ့မနေ့အထိမန်ဆက်ချူးဆက်ပြည်နယ်မှာနှင်းမုန်တိုင်းသတိပေးချက်ကိုထုတ်ပြန်ထားပါတယ်။ဘော့စတန်မြို့မှာဆိုရင်လည်းစနေနေ့နေ့လယ်ပိုင်းကဒီကနေ့တနင်္ဂနွေနေ့အထိကျနေတဲ့နှင်းတွေက14လက်မလောက်ရှိမယ်လို့မိုးလေဝသကြွမ်းကျင်သူတွေကခန့်မှန်းထားပါတယ်။အပူချိန်ကလေအေးတွေတိုက်နေတာကြောင့်အနှုန်23ဒီဂရီဆယ်စီယပ်လောက်အေးတယ်လို့ခန်းစားနေကြရပါတယ်။ဘော့စတန်နဲ့နယူးယောက်လေဆိပ်တွေကြားပြန်တန်းတဲ့လေရင်ခရီးစဉ်ပေါင်း1900ထက်မနည်းကိုလည်းဖြတ်ခဲ့ရပါတယ်။အခုလိုမျိုးဘော့စတန်မြို့မှာဒီသတင်းနှစ်ပတ်အတွင်းမှာနောက်ထပ်နှင်းမုန်တိုင်းကြီးတိုက်ခိုက်ခဲ့တဲ့အတွက်အခု February လဟာဘော့စတန်မြို့တမိုင်းမှာနှင်းအများဆုံးကျတဲ့လအဖြစ်စံချိန်တင်ခဲ့ပါတယ်ရှင်။